ကိုဗစ် -19 ကူးစက်မှုမြင့်မားနေစေရန်ကုန်တိုင်းအတွင်းအသွားအလာကန့်သတ်မှုရှိနေသလိုစီးပွားရေးလုပ်ငန်းအတော်များများပုံမှန်ပြန်ပြီးမလည်ပတ်နိုင်သေးတဲ့အတွက်သာမန်လက်လုလက်စားပြည်သူတွေအကြက်တဲနဲ့ရင်ဆိုင်နေရတာကြောင့်ပရာဟိတအဖွဲ့တွေကကူညီထောက်ပံ့နေရတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါပြီးခဲ့တဲ့သတင်းတပုတ်ကိုပြန်ကြည့်ရင်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုကနေ့စဉ်လိုလိုတထောင်ကျော်အထက်မှာရှိပြီးအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်။စီးပွားရေးလည်းပတ်နေရအောင်လို့စေယုံအလို့ယုံတချို့ကိုအစိုးရကပြန်ဖွင့်ဝင်ပြေးခဲ့ပေမဲ့ဆောက်လုပ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းအများစုကတော့ရပ်ဆိုင်းနေရဆဲဖြစ်ပါတယ်။ဒီလိုလုပ်ငန်းတွေရပ်ဆိုင်းထားရလို့မိသားစုနေစဉ်စားရည်တောင်ရည်အခက်ကြုံလာရတာကြောင့်ဒီကာယောဂါဆိုကြီးအ мян ပြီးဆုံးဖို့ဆူတောင်းနေရတယ်လို့ရန်ကုန်မြို့ဆောက်လုပ်ရေးလုပ်ငန်းဝင်တခုကအလို့သမဒေါ်အေးအောင်ကပြောပါတယ်
။မတော်ရတော့ဒီဥစ္စာကိုအမြန်ဆုံးပြီးပါစေလို့ပဲဆူတောင်းတာပေါ့နော်ဒီကလေးငယ်လေးတွေလည်းရှိတဲ့အခါကျတော့စားရတောက်ရင်နေထိုင်ဒုက္ခရောက်နေတဲ့အတွက်မို့လို့ဒီလော်ဒေါင်းလည်းမြန်မြန်ပြီးပါစေဒီအလုပ်ကလေးလည်းအမြန်ဆုံးပြည့်ပါစေလို့ပဲဒီလိုပဲနေ့စဉ်နေ့များဆူတောင်းနေရတာပဲ
ရန်ကုန်မြို့စင်ကြီးဘိုးမှန်နေကြတဲ့စင်ရင်သားမိသားစုတွေကတော့ငကူကမှတနည်းလို့တနည်းစားအချိန်ကြီးကနေကိုဗစ်ကြောင့်အလို့လက်မဲ့အဖြစ်ကိုရောက်သွားကြပြီးတချို့ဆိုရင်ကိုကိုကိုတည်ချောင်းကြံသွားကြသူတွေတောင်ရှိလာပါတယ်သုံးလသားအရွယ်ကလေးတူရှိတဲ့မိခင်မခိုင်သစဉ်မြစ်ကတော့ဆောက်လို့ရေးလုတ်သားဖြစ်ခဲ့တဲ့သူ့ခင်မွန်ဖြစ်သူကိုစင်နိုင်ထွန်းဟာအလုလက်မဲ့ဖြစ်ပြီးကြံရမရတဲ့အဆုံးအောက်တိုဘာလစာမိုင်းမှာအဆုံးစီရင်သွားတယ်လို့ပြောပါတယ
်။ဆင်းလဲထမင်းမငှက်စီရပါဘူးလေ။ကလေးလေးအရင်တိုင်းလေးပဲပြန်လဲပြစီရမှာပဲ။ကုံမုတ်တွေပါလဲဆက်ခက်ခဲမဖြစ်အောင်လို့ငါသိရင်သိပါစေ။လို့လုံချေးပါဘူ
း။လို့လော်ဒေါင်းနေစမချခင်လောက်ကလေးကအဲ့လိုတိတ်ပြီးတော့လုံးကမသွားတော့အလုံးမသွားတော့ပဲနဲ့ဒီမြင့်အဝေးကြီးတွေသူမသွားတော့ဒီရက်ကွက်ထဲမှာပဲလောက်ပါသေးတယ်။အဲ့တော့ဒီဘက်ကိုပါလော်ဒေါင်းချပိုက်တော့အုတ်ကားတဲကားတွေပဲဝင်လို့မရတော့ဘာညာဆိုတော့အဲ့မှာလုံးကလုံးဝပြတ်သွားတာလား။အခုဒီကလေးလေးမှအဲ့လိုမျိုးနုမုတ်တွေစေးရဆက်လိုအပ်တဲ့အချိန်မျိုးတွေပဲအဲ့လိုဖြစ်လာခါကျတော့အဲ့လိုမျိုးလောက်သွားလားညီမတွေးရပါတော့။အဲ့ဒါကြောင့်တော့ညီမအတိကြတော့မသိဘူးနော်။
ဒီလိုအကြက်တဲရင်ဆိုင်နေရသူတွေစာနာရေးခါအကူအညီရအောင်လို့ပြည်သူမှပြည်သူတို့လှူဒန်းခြင်းအစီအစဉ်နဲ့ကူညီဆောင်ရွက်နေသူကတော့တောင်ငကုံမြို့နယ်ကရန်ကုန်တိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ဦးညီညီဖြစ်ပါတယ
်။ပြည်ပိုင်းတွင်းမှာဖုန်းခေါ်ဆိုမှုပေါင်းကတော့တရက်ကိုပဲကျွန်တော်တို့မရှိဘူးဆိုရင်ကျွန်တော်တို့ကောပေါင်း150နဲ့200ကျားမှရှိပါတယ်ဗျ။အဲတော့ကျွန်တော်တို့မြောက်ဝေပေးခြင်းဆိုင်ရာမှာလည်းပဲကျွန်တော်တို့4500အင်းတော်စု4500ဝန်းကျင်တော့ကိုကျွန်တော်တို့မြောက်ဝေပေးနိုင်ခဲ့ပါပြီ။
ဒီလိုလှူဒါန်းမှုတွေရှိလာတာကြောင့်နေစဉ်ဘဝအခက်ကြုံနေရတဲ့အခြားသူတွေလည်းသူခင်မွန်းတယ်လို့အဖြစ်ဆိုးမျိုးနဲ့မကြုံပါစေနဲ့လို့မတ်ခိုင်သစဉ်မြစ်ကဆန္ဒပြုပါတယ
်။ဒါကုဒီလိုမျိုးအဖွဲ့အစည်းတွေရှိရဲကိုယ်ဒုက္ခမရဘူး။ဒါပေမဲ့ရေရှည်ကြလို့ရှိပြတော့သူမလို့မစင်စားပဲနဲ့အဲ့လိုမျိုးမလို့စေချင်ဘူးပေါ့နော်ကိုယ်ဒီအခိုက်အတန့်တွေကတော့အခိုက်အတန့်တွေခဏမှတော့လူတိုင်းကဒုက္ခတွေခံနေရတာပါ။အဲ့ဒီအတွက်ကြောင့်မို့အဲ့လိုမျိုးတွေတော့မလို့စေချင်ပါဘူး။
ကမ္ဘာအခြားနိုင်ငံတွေမှာလိုပဲကိုဗစ်ကူးစက်မှုအရှင်ကရပ်သွားအောင်မှမဟုတ်တာကြောင့်စားတောက်ရေးအခက်ကြုံနေရသူတွေကိုတတ်နိုင်သမျှအကူအညီတွေဆက်ပေးသွားမယ်လို့သုတော်ကိုယ်စားလှယ်ဦးညီညီကပြောပါတယ
်။ကိုဗစ်ကာလပြီးတဲ့အခါမှာလည်းပဲကျွန်တော်ရဲ့အခြေခံပြည်သူတွေကရိုင်းနေနေနဲ့ပြန်ထားမယ့်အခြေအနေတွေရှိတယ်။အဲ့လိုအခြေအနေမျိုးတွေကိုလည်းပဲဆက်လက်ပြီးတော့ကျွန်တော်တို့တတ်နိုင်သလောက်ကျွန်တော်တို့ဒီတက်မတ်သွားအောင်လို့ပံ့ပိုးစားရေးခါတွေပံ့ပိုးသွားဖို့တွေကိုလည်းပြည်သူသားအဓိကအစီအစဉ်အနေနဲ့ရှိနေပါတယ်ဗျ
။ပြည်သူသားအဓိကပရဟိတအဖွဲ့ကလည်းခက်ခဲနေသူတွေလက်ထဲစားနပ်ရိက္ခာတွေလိုက်လံဝေငှပေးနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကြောင့်ဆိုးရိမ်မှုရှိနေဆဲဖြစ်ပြီးအသွားအလာကန့်သတ်မှုတွေရှိနေသေးပေမဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကတော့ရက်မရွှေ့ဆိုင်ပဲကျင်းပသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ။